ခုလက်တလို့ပေါ့နော်ထိုင်းနိုင်ငံမှာဒီအဖမ်းဆီးတွေများနေလားခင်ဗျ။အ
ာပို့ပြီးတော့များတယ်ပို့ပြီးတော့ဆိုးတယ်ဗမာပြည်သားတွေအကုန်လုံးကချီးလန့်ကြသာဖြစ်နေတယ်အရင်ဝင်နေကြကောင်းတယ
်
အလုံးစမကိုးကြရကဲတော့ထိုင်းလူတို့မှာဒီဝန်ကြီးဌာနမူလသတ်မှတ်ထားတဲ့အချိန်ကစီးနေတယ်ကိုးကြရကဲတော့လွှဲနေတယ်ဒီရှိအလုံးမတူဒီနှစ်တစ်ရက်တစ်ထည်မတူတုံးတစ်ရက်ဒီလိုမိတ္တာတန်းတွေဟာမူရင်းတစ်ထည်နဲ့မဟုတ်ပဲနောက်တစ်ထည်နဲ့ဖြစ်နေတယ်အဲ့ဒီအကြောင်းအရာတွေကြောင့်မြန်မာနိုင်ငံသားတွေကိုတွေ့တာနဲ့အားနည်းချက်တစ်ခုခုရှိနေတယ်ဒါအပြင်ခုဟာစိတ်အဆိုးကကာလဖြစ်တဲ့အတွက်မို့လို့နေရညတော့ဖမ်းဆီးနေတာကိုကျွန်တော်တို့သိရတယ်ဗျ
တိုင်းဆိုရရဲ့စီမံချက်အနေနဲ့ထုတ်ပေးတဲ့ဒီပန်းရောင်ကပ်ဘက်ကပ်ပေါ့နော်အဲ့ဒါလာမယ့်29ရက်နေ့မှာကုန်ဆုံးတော့မယ်လို့သိရတယ်အဲ့ဒါထပ်ပြီးတော့တက်တန်းတိုးလှုပ်ဆောင်ပေးတာမျိုးရောရှိမလားခင်ဗျအ
ဲ့ဒီမျိုးလုပ်မယ်ဆိုလို့ရှိရင်ဒီနေ့ဒီရက်တော့တို့တို့ကြေညာလောက်ပြီး29ကမနေ့ကျန်တော့မှပြည်နေပြီဖြစ်တဲ့အတွက်ဘူးတော့ဘူးလို့ကျွန်တော်တို့ယူဆတယ်တို့ဆိုအဲ့ဒီပန်းရောင်ဘက်ကပ်ကြီးဟိုမြန်မာနိုင်ငံကဟိုလိုလိုဒီအလုပ်သမားတွေရဲ့မိသားစုတွေတော့မြန်မာထင်တာကထိုင်းကိုရောက်နေတဲ့အလုပ်သမားတွေအကုန်လုံးကိုလုပ်ပေးတယ်လို့ယူဆနေကြတယ်အဲ့ဒါမှားပါတယ်လင်းမီစက်ကန်ဆောက်မီစက်ကန်ကုန်သွားတဲ့အလုပ်သမားတွေကိုလူကြားချို့ရိတ်ပေးတယ်အရင်ပတ်စပို့တွေကိုဖွင့်ရတယ်ဒုတိယတစ်ချက်ကထိုင်းနိုင်ငံမှာအကြီးအကျယ်အလုပ်သမားလိုအပ်နေတဲ့အတွက်လူကိုယ်ကူးခံနေရတဲ့အလုပ်သမားတွေကိုနောက်ပြီးစီးပူးလို့ခေါ်တဲ့ပြည်သူ့ဆော့ဆော့တဲ့အလုပ်ယူမှလူတွေကိုထုတ်ပေးတဲ့ရေဖတ်လို့ခေါ်တယ်ကိုယ်နေမှမှလုပ်တဲ့အလုပ်သမားတွေကိုဘာမှနေဆိုင်ခွင့်မရှိတဲ့အလုပ်သမားတွေကိုလုပ်ပေးတာမဟုတ်ဘူးအဲ့ဒါအရေးကြီးတယ်ဗျ
โอเคအဲ့ဒါဆိုတော့ဒီကတ်မရှိဘူးဆိုရင်မလွတ်လိုက်ရတဲ့သူတွေကရောနောက်ပိုင်းဘလို့အခြေအနေမျိုးတွေဖြစ်လာနိုင်မလဲ
မလွတ်လိုက်ရတဲ့လူတွေတွေ့ထိုင်နေတဲ့အတွင်းမှာတရားမဝင်နေထိုင်တဲ့အလို့သမားဖြစ်တာမို့လို့ပဲလို့ဆိုမှုမရှိဘူးနံပါတ်1လောခတဲ့ပြေဝမရရှိဘူးဟိုနောက်ပြီးတော့သူတို့ရဲ့ကံကြမ္မာအရင်ကိုစိုးတယ်ဒုတိယကံစိုးတဲ့လူကဒီပန်းရောင်ဘက်ကလောက်ထားတဲ့လူပန်းဘက်ကလောက်ထားတဲ့လူတွေကမင်းမျိုးဝင်ကြော်ခွင့်မရှိဘူးဥပမာမာဂျင်မှာလုပ်နေတဲ့အလို့သမားတွေကစက်မှတ်ထားတဲ့အလို့သမားခေါ်စားပါတဲ့စာရွက်မှာပါတဲ့လူတွေကမှဖြစ်တဲ့အတွက်တတိယငါးနဲ့လောက်ထားတဲ့အလို့သမားကူတင်ရတဲ့လေလုံချင်တရားမှုမရှိဘူးဒါကြောင့်လို့ဒီ high policy ကြောင့်ကလောက်ွေးနေရှင်းကိုကျွန်တော်တို့မြန်မာအစိုးရဆက်ကတိတိကျကျဂက္ခဏနာအခုကောင်ပြီးတော့ဆောင်ရွက်ဖို့လိုတယ်ဒီနေ့ဒီချိန်ထိ2003လောက်တည်းကစပြီးတော့ဒီပန်းရောင်ဘက်ကလှုပ်လာတဲ့ထိုင်းနိုင်ငံ73မိတာကာလအတွင်းဘတ်လုတ်ကြရဆိုရင်မှာကျွန်တော်တို့မြန်မာနိုင်ငံဘက်ကရှင်းရောက်တိုင်းတော့ပတ်စပို့တို့ထုတ်ပေးတဲ့အလုံးပါပဲထိုင်းဘက်ကဘလူလာပဲဝင်ရောက်ဆက်ဆက်တာရှိတယ်ဒီအလုံးသမားတွေအတွက်ထိုင်းဘက်ကပန်းရောင်ဘက်ကလှုပ်ပေးတဲ့အချိန်မှာလွေးမနေတဲ့အလုံးသမားတွေအတွက်ဖြစ်ခဲ့နေတာမျိုးရတဲ့ဆိုတဲ့အပိုင်းကိုမြန်မာလုံးသမားဝန်ကြီးဌာနကတကုံတရားလေ့လာခြင်းစုံစမ်းခြင်းစကားပြောခြင်းရှိဘူးညထိုင်းလုံးဝရှင်နေတဲ့ထိုင်းအာဏာပိုင်ကလှုပ်ရှင်တိုင်းလှုပ်ခွေပြုခဲ့တယ်လို့ပြောတယ်
ဒီမြန်မာတန်ယုံကရောဒီကိစ္စကိုပူပေါင်းဆောင်ရွက်တာမျိုးတွေပဲလှုပ်ဆောင်ပေးတာမျိုးမရှိဘူးပေါ့နော်
။ဟုတ်မရှိဘူး။တန်ယုံကလှုပ်တာကတော့တန်ယုံဘက်ကခြင်ထားတဲ့လူတွေနောက်ပြီးတော့နှစ်နှစ်နှစ်ရှောင်းနေပတ်သူတက်တဲ့ကုန်သွားတဲ့လူတွေခရီးသွားတာပေါ့အတွက်ဆောက်ခံတာထုတ်ပေးတယ်အဲ့ဒီလောက်တော့သူတို့လုပ်တယ်ကြ
။ဦးကျော်တောင်းတို့အနေနဲ့ကောရွှေပြောင်းလှုပ်သမားကိစ္စအရေးအတွက်ကောလက်ရှိဘာတွေများလှုပ်ဆောင်ပေးနေတာမျိုးတွေရှိသေးလဲ
။ကျွန်တော်တို့ကတော့လူကုန်ကူးခံတဲ့အလို့သမားတွေကိုတတိယရင်ရတယ်လို့ကျွန်တော်တို့ကအမြဲတမ်းကူညီဆောင်ရွက်တယ်။နောက်ပြီးတော့ဒီ MOU နဲ့လာတဲ့အလုပ်သမားတွေကိုကြတော့ G2G ဆိုတဲ့နာမည်ခံထားတဲ့ဆိုရရှိဆိုတဲ့နာမည်ခံထားတဲ့အတွက်ကျွန်တော်တို့ကဒီကြားတွေကိုကျွန်တော်တို့တော်တော်ပေါ့ပေါ့နဲ့နဲ့ဝင်ပြီးတော့ခံတွေ့ရတယ်။တတိယချက်လေးတွေစုဆောင်တယ်ဆက်ဆံရေးအေဂျင်စီတွေကိုနှိုင်းပြီးတော့တတင်းပို့ပေးတယ်ပြောပေးတယ်ဒီအလုပ်သမားတွေဖြစ်နေတယ်။အဲ့ဒီလိုကျွန်တော်တို့ပြောပေးလို့ဖြစ်နေတဲ့အေဂျင်စီတွေကြတော့ကျွန်တော်တို့ကမြန်မာတန်ယုံမှာအတမကြီးအဝန်တတင်းပို့တယ်အလုပ်သမားတန်ရရှိကိုတတင်းပို့တယ်။ဒီခိုင်မာမှရှင်းလို့မကျဘူးဆိုလို့ရှိရင်နေပြည်တော်ကအဲဒီ complete တင်တာဆိုပြီးတော့ဖွင့်ထားတဲ့ဖုံးပုံးလေးလုံးကိုကျွန်တော်တို့လောတမတွေကိုဒိရန်ဖြစ်တည်ပြီးတော့မှစကားပြောနေတယ်ဒါအဲ့ဒါကျွန်တော်လုပ်နေရတဲ့တော့လောတမနဲ့ပတ်သက်တဲ့ကိစ္စတွေအတော်များများကိုကျွန်တော်တို့လက်လက်မီပြီးတော့တတိယရှယ်နဲ့ခိုင်ခိုင်တော့နေတိုင်းလုပ်နေပါတယ
်ဦးကျော်တောင်းအနေနဲ့အခုလက်ရှိအခြေအနေပေါ်ကိုဘယ်လိုသုံးသပ်လဲခင်ဗျတ
ိုင်းပြည်ကတရားမဝင်ဖြစ်နေတဲ့လောတမတွေနောက်ပြီးတော့ဒီဖုံးတိုင်းကထွက်ပြန်လာတဲ့အခြေအနေတွေမှာလည်းဆိုတော့ပြောရတဲ့အထွေးတူကလောတူကလို့ရှိနေတာပေါ့ဒီမှာမော်ဒန်နဲ့ပုံတိုင်းကထိုင်းပြည်ကထိုင်းနိုင်ငံရှိတဲ့မလေးနာကကိုထိုးနေတဲ့အနေအထားကဘာလဲဆိုတော့တိုက်ဆိုင်မှုတွေကမဖြစ်ဘူး။ဟောဒေါ်ဒန်နာရဲ့အချိန်ကမှကျွန်တော်တို့ပြည်ပြလို့ဆိုတာကိုဒီအောင်ဆိုတဲ့အကအကျယ်ပေးတာတရားဥပဒေတိုင်းနဲ့ဆောင်ရွက်ပေးတာလို့ပြောတဲ့အချိန်ကမှနောက်ပိုင်းမှာပုံပြီးတော့ဆိုင်းချကျေနွေးနေတဲ့ရှိတဲ့ကာလတခြားလို့မဒီကပ် operation ကြည့်ဖြစ်တွေ့ဦးကြ။အခုမှတစ်ချက်တည်းရှိရတယ်။ကုန်ဘိတ်လို့ဒေဝေစကတိလို့မှဒီလိုကြီးကတတ်တဲ့မြန်မာလူ့သမားတွေ၊ထိုင်းကြီးကတတ်တဲ့မြန်မာလူ့သမားတွေအလိုအနေတွေမှာလုပ်နေတဲ့သမားတွေကိုဖန်ဆီးရှင်းတာဒါဖြစ်ဖြစ်မှာထူးခြားတဲ့ဖြစ်ရှင်လို့ပြောလို့ရတယ်ကြ
။အခုလိုဖြစ်ကြပြီးတဲ့အတွက်ဦးကျော်တောင်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။